မန္တလေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမှာရှိတဲ့ဒုထဝရီမြစ်ခေါ်မြင့်ငယ်မြစ်ဟာအခုရပိုင်တွင်မြေကြီးတက်လာတာကြောင့်မြစ်ကမ်းဘေးကကျေးရွာတွေမှာမနှင်းညကစပြီးရေကြီးနေပါတယ်။အဲ့ဒီမြေကြီးကြီးတာကြောင့်အမရပူရာမြို့နယ်ကကျေးရွာတွေမှာရက်ကန်းလုပ်ငန်းတွေအလုံးရပ်တန့်သွားတယ်လို့ဒေသခံတွေကဆိုပါတယ်။ဒုထဝရီမြစ်ကြီးရုတ်တရက်တက်လာတာနဲ့ပတ်သက်ပြီးကဘာကျေးရွာဒေသခံကိုအာကာကျော်ကRFI ကိုအခုလိုပြောပါတယ
်ရေကြီးတဲ့ရွာတွေဆိုရင်ဥယျင်တော်ကပဲရေကြီးပေါ့ဇတော်ချင်းရွာလိမ့်ဆန်ကိုဘနောကုံဝင်ရေကရေကြီးတယ်ဆိုတဲ့သဘောကဟိုးတမန်တနေရပေါ့ဒီလိုကဘာမှာဒါမျိုးရေတွေပုံမှန်ပဲရှိသေးတယ်ရေမျက်နှာပြင်အညီရှိသေးတယ်တပြေးပြင်းတက်လာပြီးမှရှမ်းလာပြီးရွာထဲကိုဝင်ပြီးစီးလာတယ်အဲ့မှာရင်ရေကြီးတယ်ဆိုပြီးတော့တည်ရတခြားရွာတွေတော့မကြားလို့ပါဘူးကျွန်တော်တို့ရွာတော့အိမ်နှလုံးညီပြူပြီးတော့ပါသွားပါ
အခုလိုဒုထဝရီမြစ်ရေမြင့်တက်မှုကြောင့်လူနေရပ်ကွက်နဲ့ကျေးရွာတွေမှာရေလွှမ်းနေတာကြောင့်ဒေသခံတွေအနေနဲ့ကြမ်းမာရေးချွတ်တက်လာမှာကိုစိုးရိမ်နေတယ်လို့ဆိုပါတယ်။အမရပူရမြို့နယ်ချမ်းမြေပါလာလူမှုကူညီရေးအသင်းကတာဝန်ရှိသူတဦးကတော့အခုလိုပြောပါတယ်
။ကျွန်တော်တို့ဒီတန်းမြေရိုးတစ်လျှောက်ကကပဲတို့ရေကြီးပေါက်တို့ဘာလို့ပေါ့ကဲ။ရောက်ကိုင်းအဲ့မြေဒီရိုးအားတွေကအကုန်လုံးရေကြီးတဲ့တန်းခံရတာ။ရွာကတော့တော်တော်များတယ်ဗျ။ရွာကတော်တော်များတယ်ဆိုတာဒီမြေတစ်လျှောက်ပေါ့။မြေတပေးရွာဆိုအကုန်လုံးရေမြုပ်တာကြီး။ရွာပေါင်းအခု50-60တော့အနည်းဆုံးရှိလိမ့်မယ
်။ဒေါက်တာဝရီမြစ်ခေါ်မြင့်ငယ်မြစ်ရေမြစ်တက်လာမှုကြောင့်ဒေသခံတချို့ဟာစကိုင်းမြင့်ငယ်ကားလမ်းဘေးမှာယာယီတဲတွေထိုးပြီးခိတ္တခေါ်လုံနေရပါတယ်ခင်ဗျာ။